ီလွင်းနဲ့ဂါဇာဒေသကဟားမတ်စစ်ပွဲကြောင့်စစ်တရကြတက်ကမှုတွေအတွင်းကျူးလွန်ခဲ့တဲ့ရာဇဝမှုတွေကိုနိုင်ငံတကာကစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်လိုက်ပါတယ
်။ The results of the recorded votes are as follows. 24 in favor, 9 against, 14 abstentions.
မြန်မာလူတွေအရထောက်ခံမဲ့24မဲ၊နှောက်ခံမဲ့9မဲ၊ကြားနိုင်မဲ့24မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုလိုက်ပါတယ်လို့လူ့ခွင့်ရေးကောင်စီလက်ရအောင်ထားစီစဉ်နေတဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နာဇက်ရှမန်ခန်ကမေယာလက်ကိုကြီးညာလိုက်တာပါကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားလှယ်ဖွဲ့နဲ့အစ္စလာမ်ပူးပေါင်းဆောင်ရွက်ဖွဲ့ OIC တို့ပူးတွဲတင်ဆက်တဲ့ဆုတ်ကြီးချက်ကိုလူ့ခွင့်ရေးကောင်စီရဲ့ကြာသပတေးနေ့ဒူးစီဝဲမှာမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးမီရှဲပက်ရှလက်ကလည်းဂါဇာဒေသကိုအစ္စရေးရဲ့ခြေချောင်းတက်ခတ်မှုဟာစစ်အာဏာမျိုးညောင်းနိုင်ကြောင်းပြောဆိုလိုက်တယ်လို့ဒီချိန်ထဲမှာပဲဟာမတ်စ်ရဲ့ရော့ကက်နဲ့ပစ်ခတ်မှုတွေကလည်းနိုင်ငံကဥပဒေကိုချိုးဖောက်ရရောက်ကြောင်းပြောဆိုလိုက်ပါတယ်။ပစ်ခတ်စတင်ဖြစ်ပွားချိန်မှာဟားမတ်စ်နဲ့တခြားလက်နက်ကိုင်အုပ်စုတွေကယူစရီဘက်ကိုရော့ကက်တွေနဲ့ဒလဆက်ပစ်ခတ်ရမှာစစ်တပ်ရဲ့ဖက်ခွဲခြားမှုမရှိတာနိုင်ငံကဥပဒေကိုချိုးဖောက်ရရောက်တယ်ဆိုတာထင်ရှားကြောင်းလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးကနေပြောဆိုလိုက်ကြပါ။ယူစရီဘက်ကလည်းဒီချောင်းတက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အရတားတိကျတိကျမှုတွေများပြားခဲ့ပြီးတက်ခတ်မှုတွေအတွင်းသူကစာဦးတွေလူနေရင်းနေနိုင်ငံကလူသားချင်းစာနာမှုအကူအညီပေးအဖွဲ့စီစီးပွားဆိုင်ရာစာဦးနဲ့မီဒီယာရုံးတွေကိုပါပြစ်မှတ်ထားခဲ့တာတွေကိုလည်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်မင်းကြီးကပြောဆိုသွားပါတယ်